တအောင်အမျိုးသားလွတ်မြောက်ရေးတပ်မတော် DNLA ထိန်းချုပ်ထားတဲ့ရှမ်းပြည်နယ်မြောက်ပိုင်းကနောင်ချိုမြို့ကိုစစ်ကောင်စီကဒီကနေ့မိုးလယ်ပိုင်းမှာလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အရက်သားရှိဦးထပ်မင်းနဲ့သေဆုံးပြီးတော့ထိခိုက်ဒဏ်ရာရသူတွေလည်းရှိခဲ့တယ်လို့ဒေသခံတွေကပြောပါရယ်မနေ့တုန်းကလည်းနောင်ချိုမှာဘုံကျဲတိုက်ခိုက်ခံရလို့သေဆုံးသူတွေနဲ့ထိခိုက်ဒဏ်ရာရသူတွေလည်းရှိခဲ့ပါရယ်နေ့ရက်ဆက်တိုက်လေကြောင်းတိုက်ခိုက်ခံရမှုကြောင့်နောင်ချိုဒေသခံတွေထိခိုက်သေးစေခဲ့တဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုမဆုမိုကတင်ပြပေးပါမယ်ရှင်
။ရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့မှာဒီကနေ့စစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်တဲ့အချိန်မှာတော့နောင်ချိုမြို့ရဲစခန်းနဲ့အနီးအနားမှာရှိတဲ့လက်ဖက်ရည်ဆိုင်ပေါ်ကိုဘုံကျခဲ့ပါတယ်။အဲ့ဒီဘုံကျဲတိုက်ခိုက်မှုအတွင်းမှာအရသားတွေထိခိုက်သေးဆုံးခဲ့တယ်လို့မျက်မြင်သက်သေတွေက VOA ကိုပြောပါတယ်။နေ့လယ်၁၇နာရီဝန်းကျင်လေကြောင်းကနေစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့တာလို့မျက်မြင်သက်သေဒေသခံတယောက်က VOA ကိုအခုလိုပြောပြပါဗျ
။ Suddenly to လက်ဖက်ရည်ဆိုင်ကျဲသွားတာ။သူက main line မှာပေါ့နော် main line မှာပေါ့ခီးကျက်ရပြီးတော့အဲလက်ဖက်ရည်တောက်တဲ့လူဆိုင်ဆိုင်နဲ့လူတွေခီးသွားရည်လေအဲ့ညာမြို့အနေကောင်တက်တဲ့ဆိုတော့တော့ကြည့်တယ်။ဟောဒီကတော့ဟိုဆိုင်ရှင်ဆိုင်ရှင်လူတွေကနှစ်ယောက်ကြည့်တယ်တဲ့။အဲဒီရှင်သဝဲလူယောက်ျားလေးတယောက်မင်းကလေးတယောက်တူတယ်ကျန်တာတော့ပေါက်တုံးလူကြီးကတော့ဒီယောက်လောက်ကြီးပဲတဲ့အပူရတော့ရှိအောင်တော့ကြားတယ်ကျန်တာတော့ဘယ်ရပေါ့ဦးထန်ပါညာပေါ့အခုအလောက်ပဲ
ဇန်နဝါရီလ22ရက်နေ့မနေ့တုန်းကလည်းနေ့လယ်2နာရီဝင်းကျင်မှာစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်လို့စီပင်ယုံနဲ့ထွေအုပ်ယုံအပါအဝင်ဒေသခံနေအိမ်တချို့ပျက်စီးသွားတယ်လို့ဒေသခံတွေကပြောပါတယ်ဘုံနံကြောင့်အရက်သားတဦးသေဆုံးပြီးတော့ထိခိုက်ဒဏ်ရာရသူက2ဦးရှိခဲ့ပါတယ်။မနေ့တုန်းကရဲစခန်းအနီးအနားမှာဘုံကျဲခံရတာလို့ဒေသခံနောက်တဦးက VOA ကိုပြောပြပါတယ်
။ပိုင်းရင်မိသားစုရဲ့အဲမိမိနေလူတို့ပဲရှိတာပါ။ဒါဈေးတန်းပိုင်းဆိုင်ဆိုတော့ဂိတ်ကြာကြို200လောက်ပဲဝင်သွား။မနေ့တောက်သားညဝင်သွားတယ်အဲအေရီယာပဲပေါ့ရဲစခန်းအေရီယာပဲ
။တောင်မျိုးသားလူမျိုးရေးတက်မတော့ TNLA ထိန်းချုပ်ထားတဲ့နေမြေဖြစ်တဲ့နောင်ချိုမြို့ကိုပြီးခဲ့တဲ့2024ခုနှစ်နှစ်ကုန်ပိုင်းတုန်းကစစ်ကောင်စီကလေကြောင်းကနေမကြခဏတိုက်ခိုက်ခဲ့ပါတယ်။အခု2025နှစ်စန်းပိုင်းမှာတော့ဇန်နဝါရီလ22ရက်နေ့ကတစ်ကြိမ်ဇန်နဝါရီလ22ရက်နေ့ကတစ်ကြိမ်လေကြောင်းတိုက်ခိုက်မှု2ကြိမ်အတွင်းမှာအရက်သား9ဦးထပ်မံနေသေဆုံးခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။အရက်သားတွေထိခိုက်ဒဏ်ရာရတဲ့ပုံတွေနဲ့နေအိမ်ဆောက်ဦးတွေပျက်စီးဆုံးရှုံးသွားတဲ့ပုံတွေအများအပြားလူမှုကွန်ရက်တွေမှာပြန့်နှံ့နေပါတယ်။ထိခိုက်ဒဏ်ရာရသူစည်ရင်အတိအကျကိုတော့ VOA အနေနဲ့တိကျအတည်ပြုချက်ရဖို့စူးစမ်းနေဆဲဖြစ်ပါတယ်။အခုလိုလေကြောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးရှင်။